ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့အပြောင်းအလဲဖြစ်ဖို့စစ်အစိုးရအပါအဝင်နိုင်ငံရေးနဲ့တိုင်းသားပါတီအဖွဲ့အစည်းတွေကဘယ်လိုအမြင်သဘောထားတွေနဲ့ဘယ်လိုဆောင်ရွက်ကြမလဲဆိုတာစိတ်ဝင်စားစရာပါဒါကြောင့်2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှာဖြစ်တယ်လို့ကြေညာထားတဲ့ UDP ပါတီဟာဘယ်လိုပါတီလဲဆိုတာသိရအောင်ကျွန်မစုံစမ်းကြည့်ပါရယ်ဒီပါတီကိုကနေဒါနိုင်ငံမှာရှိနေတဲ့မြမအရေးလှုပ်ရှားနေသူအချို့က2009စက်တင်ဘာလရှေဝါရောင်တော်လှန်ရေးမတိုင်ခင်ဖွဲ့စည်းခဲ့ပါရယ်နောက်ပိုင်းမှာပြည်တွင်းကနိုင်ငံရေးသမားအချို့လည်းပါတီခေါင်းဆောင်ပိုင်းနေရာတွေမှာပါဝင်လာပြီးဥက္ကဋ္ဌအဖြစ်ဦးသူဝေနဲ့ဒုဥက္ကဋ္ဌအဖြစ်ဦးရဲထွန်းစတဲ့နာမည်တွေကိုပါတီရဲ့ကြေညာချက်တွေမှာတွေ့ရပါရယ်ဒါပေမဲ့ကနေဒါနိုင်ငံမှာနေထိုင်နေတဲ့အမှုဆောင်ဒုဥက္ကဋ္ဌဦးကျော်မြင့်ဟာ1990ပတ်ဝန်းကျင်တဝိုက်ကမြန်မာနိုင်ငံမှာထောင်ချခဲ့တဲ့အပြင်ထောင်ကနေထိုင်းမြန်မာနယ်စပ်ကိုထွက်ပြေးလာသူတဦးပါမူရဲ့စေဝါရောင်းဝယ်မှုကြောင့်ထောင်ချခဲ့တာဖြစ်တယ်လို့ထိုင်းနိုင်ငံအခြေစိုက် ARD မဂ္ဂဇင်းကဆွဆွဲရေးသားချက်ကိုပြန်လည်ညှင်းဆို့ပြီးလက်ရှိမှာတရားစွဲထားပါတယ်ပြည်ပသတင်းမီဒီယာတစ်ခုနဲ့ဆက်သွယ်မေးမြန်းခဲ့မှာတော့နိုင်ငံရေးပုံမှန်နဲ့အကျဉ်းချခံခဲ့ရတာဖြစ်တယ်လို့ဦးကျော်မြင့်ကပြောပါတယ်ဒီတော့စေဆိုးရရဲ့အကျဉ်းတောင်ကထွက်ပြေးလာသူတဦးဟာပြည်ပမှာနိုင်ငံရေးပါတီတခုဥဆောင်ဖွဲ့စည်းပြီးတော့ပြည်တွင်းမှာတရားဝင်ရက်တီနိုင်ခွင့်ရအောင်စ조사နေတာဘာကြောင့်မလဲ UDP ပါတီရဲ့အတွေ့အမှုဥကြော်မှုတုံ့ပြန်ပြောဆိုတာက
တိုင်းပြည်အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်တဲ့လေကိုဝင်လှုပ်ပေးနိုင်တာဝင်လုပ်မယ်ဆိုတဲ့ရည်ရချက်နဲ့လှုပ်ပေးတာဟိုဒီ UDP အဖွဲ့ကိုတရားဝင်မှတ်ပုံလေးကိုပေးမလားမရမလားအော်ဒီပါတဲ့ထက်ကလူတွေပေါ်မှာလက်ခံမှုရှိမရှိလားဆိုတာဒါနိုင်ငံတော်အစိုးရပေါ်မှာအမှုတည်ပါတယ
်။ဒါ့အပြင်ဥကြော်မြင့်ဟာ1989ခုနှစ်တဝိုက်မှာဗမာပြည်ကွန်မြူနစ်ပါတီရဲ့အဖွဲ့ဝင်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာတိုင်းရင်းသားတယောက်ဖြစ်တယ်လို့ UDP ပါတီရဲ့ Internet Blog စာမျက်နှာမှာရေးသားထားပေမဲ့ဗမာပြည်ကွန်မြူနစ်ပါတီဗဟုအနေနဲ့ဥကြော်မြင့်နဲ့ပတ်သက်ပြီးလုံးဝမသိတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖူတန်ကျောင်းက RFA ကိုပြောပါတယ်။
အဲ့ဒီတော့ကျွန်တော်တို့ကွန်မြူနတီပါတီတက်ကအကြီးကြီးတသားကွာတောင်းနေရှိရတာအဲ့ဒီကမှအားလုံးကိုပြီးဖို့ဆိုတော့မဖြစ်နိုင်ဘူးဒါပေမဲ့ကျွန်တော်တို့နားလည်သလောက်ဆိုလို့ရှိရင်သူဟာပါတီတဲကနေပြီးတော့အဲ့လူမျိုးစုတွေကခွဲထွက်သွားတဲ့နောက်ကျမှရောက်လာတာကျွန်တော်တို့အဲ့ဒီကမှမရှိတော့မှရောက်လာတာ
2009ဩဂုတ်လမှာမြန်မာပြည်အရေးမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍဘယ်လိုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတကာညီလာခံတစ်ခုကိုကနေဒါနိုင်ငံမှာကျင်းပတော့ကငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းတွေထဲမှာဥကြော်မြင့်ကအဓိကကူညီထောက်ပံ့သူအဖြစ်တတိပုဂ္ဂလအနေနဲ့ကနေဒါဒေါ်လာငွေ 5,000 အထိပေးခဲ့တယ်လို့သိရပါဗျ။ဒါ့အပြင်ညီလာခံရဲ့ဆုံးဖြတ်ချက်တွေကိုကိုယ်စားလှယ်တဦးအနေနဲ့ကနေဒါနိုင်ငံဆိုင်ရာတရုတ်တန်အမတ်နဲ့ကိုယ်တိုင်တွေ့ဆုံပြီးပေးရခဲ့ပါဗျ။ UDP ပါတီကိုလည်းအဲ့ဒီညီလာခံအပြီးမှာမှဖွဲ့စည်းခဲ့တာဆိုတော့ပါတီအနေနဲ့တရုတ်ရဲ့ထောက်ခံမှုတွေရှိနိုင်တယ်လို့မြင်တဲ့သူအချို့လည်းရှိပါဗျ။ဒါပေမဲ့တရုတ်အစိုးရဘက်ကပါဝင်ပတ်သက်မှုအလားအလာမရှိနိုင်ဘူးလို့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖူတန်ကျောင်းကမြင်ပါတယ်
။ကျွန်တော်တော့မထင်ဘူး။သူနဲ့တရုတ်အစိုးရကောင်းဆောင်တွေ့ရိုက်ထားတဲ့ပုံတွေပဲဆိုတော့တွေ့ဘူးပါလေတပ်ဖို့လို့။ဒါပေမဲ့တရုတ်အစိုးရပါတယ်မလို့မထင်ဘူး။ဒီကိစ္စမျိုးသူလေတယ်တရုတ်အစိုးရပါမှာမဟုတ်ဘူးချင်တ
ယ်။ UDP ပါတီကိုဖွဲ့စည်းပြီးနောက်ပိုင်းပါတီဝင်အသစ်တွေကိုစည်းရုံးတဲ့အခါမှာဒေါ်လာငွေထောင်ပေါင်းချီပေးပြီးစည်းရုံးနေတယ်ဆိုတဲ့သတင်းတွေအင်တာနက်စာမျက်နှာပေါ်ဒီမှာတွေ့ခဲ့ရပါတယ်။အတွင်းအမှုဥကြော်မှုကတော့ပါတီအနေနဲ့ကိုယ့်ဘာသာကိုယ်ရက်တည်နိုင်အောင်ပါတီဝင်တွေကိုကိုယ်ပိုင်လုပ်ငန်းတွေဖန်တီးပေးတာဖြစ်တယ်လို့အခုလိုပြောပါတယ်
။တရားဝင်လူထုကြားမှာယက်တည်နိုင်အောင်စ조사မယ်။နောက်တစ်ခါကိုယ့်ခြေတော်ဘောကိုယ်ယက်တည်နိုင်အောင်ပေါ့။ကိုယ့်ခြေတော်ဘောကိုယ်ယက်တည်နိုင်တော့ဆိုတာနိုင်ငံရေးအင်အားစုတော်တော်များများကငါနိုင်ငံရေးလုပ်မယ်။ဟိုလူကငါ့ကိုထောက်ပံ့ဆိုတဲ့ပုံစံမျိုးအဲ့လိုမဟုတ်ဘူးနဲ့ကျွန်တော်တို့ကဟိုနည်းနည်းချင်းနည်းနည်းချင်းနိုင်တယ်လို့ကိုယ်ပိုင်ဟိုဘောလုပ်ငန်းလေးတွေဖန်တီးပေးတာစူးစီးပေးတာအပြန်လာဝိုင်းဝန်းကူညီတဲ့အဲ့ဒီလိုမျိုးချင်းကပ်မှုလိုမျိုးလေးနဲ့ဒီအဖွဲ့အစည်းကိုတူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာ
ဒါပေမဲ့ UDP ပါတီကိုဥဆောင်သူတဦးဖြစ်တဲ့စီးပွားရေးလုပ်ငန်းရှင်ဦးကျော်မြင့်ရဲ့ပြည်ရင်းမှာဖျက်ဆီးခဲ့တဲ့အချက်အလက်တွေပေါ်အငင်းပွားစရာကိစ္စတွေပြည်ပမှာစတင်ဖွဲ့စည်းပြီးပြည်ရင်းမှာတရားဝင်ရက်တီခွင့်ရအောင်စ조사နေတာတွေစတဲ့အချက်တွေကြောင့်ဝေဖန်မှုတွေလည်းအတော်လေးရှိနေပါတယ်ဗမာပြည်ကွန်မြူနတီပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖူတန်ကျောင်းရဲ့အမြင်ကတော့
ဗမာပြည်နိုင်ငံကြီးပူရှုပ်အောင်ခုခုခါမှာအခြေချကြတဲ့အကြီးကြီးတဲ့အကွက်တစ်ခုရောက်လာတဲ့ခါမှာရှုပ်အောင်မျိုးမျိုးလုပ်နေကြတာပဲပြည်ပမှာရှိတဲ့နာဖာလူလာတဲ့အင်အားစုတွေလည်းအမျိုးမျိုးအတန်နေပြီးအဲ့လိုလိုပြည်ပမှာလည်းဆုံရှားမှုတစ်ခုတူပဲအဲ့ဒီလိုပဲကျွန်တော်ထင်တယ်
တေကြတာတစ်ခုကတော့မြမပြည်ပြောင်းလဲအတွက်စ조사ကြသူတွေအနေနဲ့ရိုးသားမှုရှိတယ်မရှိဘူးဆိုတာကို အချိန်ကဆုံးဖြတ်ပေးမှာပါရှင်။